of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျမမြတဲ့စင်အောင်ကအစီအစဉ်မှုဖြစ်တာဝန်တင်ဆက်သွားပါမယ
်ကျမသင်ကြီးထိုက်ပါရှင်အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်စန်တာဖေအထက်တန်းကျောင်းမှာတောက်ကြံလေးကပြစ်ခတ်မှုအတွင်း10ဦးသေဆုံးခဲ့ပြီးနောက်ဒဏ်ရာရသူကတော့13ဦးအထိရှိလာပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေဒေသအတွင်းကနေထွက်ခွာသွားဖို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကနေစပ်မှာအတန်းချက်ဆက်တွေနဲ့သတိပေးနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းကြားထဲမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအဲ့ဒီနေရာကနေအ мян ဆုံးထွက်ခွာသွားကြဖို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတယ်လို့သိရပါတယ်
။သူတို့မြန်မာနိုင်ငံဘက်ကတော့တက္ကမဟုတ်ဘူးနက္ကမဟုတ်ဘူးအချင်းချင်းတွားပြီးတော့ချင်းချောက်တယ်နေတွားတာရှိတယ်။ဒီဥပဒေတွေပါတွေသူတို့အပါတာကိုဒီလူသားချင်းစာနာမှုအနေနဲ့ဒီလူတွေကိုကြည့်ပါ။ဒီလူတွေကမင်းမရဲ့အိုးအိမ်ဒီ
မောင်နှောမျိုးဒေတာခန်တူပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူထိုင်ဝမ်နိုင်ငံတိုင်ပေမြို့မှာကျင်းပတဲ့အမှုပညာလက်ရာပြပွဲမှာမြန်မာနိုင်ငံကအမျိုးသားပကြီးဆရာတူပထမဆုံးဝင်ရောက်ပြသခဲ့တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရဲ့ရေတယံဇာတနဲ့သဘာဝပတ်ဝန်းကျင်တွေပျက်စီးလာပြီးရေနေသတ္တဝါတွေရှားပါးနေပြီဖြစ်တဲ့အကြောင်းစတဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုသားညုံဦးတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်စန်တာဖေအထက်တန်းကျောင်းမှာလူစုလူဝေးတွင်ပစ်ခတ်တာကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ13ဦးထိရှိလာကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူစန်တာဖေလူမှုအသိုင်းအဝိုင်းကြားမှာဝန်내ခြေကွက်နေကြပါတယ်။လွှတ်တော်အမတ်ရန်ဒီဝက်နာကတော့စည်းလုံးညီညွတ်မှုနဲ့အတူတကွကြော်လွှားကြဖို့မနေ့စနေနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။ Texas ပြည်နယ်စန်တာဖေမြို့ကထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုတက္ကသိုလ်ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲထားပါပြီ။တနက်နေ့ဝင်ပစ်သူကဒီမီထရီပါဂိုတီယက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတောက်ကြံနေ့မနေ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသားတွေကပြောပါတယ်။တနက်နေ့ဝင်ပစ်သူလို့တန်လျာရှိထားသူရဲ့နေအိမ်ကားတစ်စင်းနဲ့ပြစ်ခတ်မှုဖြစ်တဲ့စန်တာဖေအထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာပွေတာမှာလက်လုံပလင်းပုံတလုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာပွေတွေ့ရှိခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်
။ဂျူဘာနိုင်ငံမှာတောက်ကြနေတုန်းကလင်းပြတ်ကျခဲ့ပြီးတော့လင်းပေါ်ပါသစ်ဆုံးသူတွေအတွက်တနင်္ဂနွေလုံးခြေကွဲဝမ်းနည်းမှုဖြစ်တဲ့နှစ်ရတာသတ်မှတ်ထားပါတယ်။တောက်ကြနေကလင်းပြတ်ကျမှုကြောင့် Argentina နဲ့ Mexico ကခီးတဲ့အချို့ပေါဝင်လူပေါင်း109ဦးသစ်ဆုံးခဲ့ရတာပါ။အသက်ရှင်ကျန်တဲ့3ဦးဟာလည်းပြင်းပြင်းထန်ထန်ကိုဒဏ်ရာရထားပြီးတော့ဆေးရုံမှာကုသနေရပါတယ်။လေမော်ကမှတ်တမ်းတင်တဲ့ဒီ black box တလုံးကိုရှာဖွေတွေ့ထားပြီးတော့အဲဒီကတစ်ဆင့်လေးချောင်းလင်းဟာဘာကြောင့်ပြက်ကျသလဲဆိုတာကိုဖြေထုတ်နိုင်မယ်လို့ယူဆရပါတယ်။39နှစ်တက်တန်းရှိတဲ့737လင်းဟာမြို့တော်ဟာဗာနာကနေပြန်တက်ပြီးတော့မကြာခင်လေးမှာပဲညာဘက်ကိုရုတ်တရက်လမ်းကြောင်းပြောင်းသွားပြီးတော့မီကိုရိနဲ့အတူပြက်ကျသွားတာလို့မျက်မြင်တွေက AP သတင်းဌာနကိုပြောပါတယ်။လင်းထုတ်လုပ်တဲ့ Boring Company ကတော့ American နဲ့ Cuba တက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်လမ်းညွှန်မှုနဲ့အတူစုံစမ်းစစ်ဆေးမှုတွေကိုကူညီနိုင်ဖို့အတွက် Boring Company ရဲ့နည်းပညာဆိုင်ရာကူညီပေးရေးအဖွဲ့တစ်ဖွဲ့ဆီလုပ်ဖို့အသင့်ရှိပါတယ်လို့ပြောပါတယ်။ကျူဘာနိုင်ငံ The Cubanial Deal of Aviation လေကြောင်းလိုင်းလေဟာအရှိကျူဘာမှာရှိတဲ့ Hogan မြို့ကိုအသွားဖို့အတွက် Havana ကနေပြီးထွက်ခွာစင်မှာပြတ်ကျသွားတာဖြစ်ပါတယ်ခင်ဗျာ
။ Syria နိုင်ငံ Damascus မြို့တော်အနီးကသဘုံတို့နောက်ဆုံးထိန်းချုပ်ရာဒေသကနေ Islamic အစွန်းရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေကြောင်း Syria အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်။ယာမုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆလို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ဗြိတိန်အခြေစိုက်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။တိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေကိုတင်ဆောင်လာတဲ့ခီးသည်တင်ကားတွေမြို့တော်အရှိဘက်ဆီးရီးယားတဲခန္ဓာရဘက်ကိုဥတီသွားနေပါတယ်။ဒီဒေသကတော့ဆီးရီးယားအနောက်ပိုင်းဒေသတလွှာအတွင်းသဘုံထရာနောက်ဆုံးဒေသလည်းဖြစ်တယ်လို့ Reuters သတင်းအေဂျင်စီကဖော်ပြပါဗျ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလူငွေပြနေတဲ့ကိစ္စကိုသိသသာဟုရှော့ချနိုင်မှုအတွက်ခြေလှမ်းရတွေကိုအမေရိကန်နဲ့တရုတ်နိုင်ငံကြားမှာသဘောတူညီချက်ရလိုက်ပြီးဆိုပြီးနှုတ်ဖက်စလုံးကပြောပါရတယ်။တရုတ်နိုင်ငံဘက်ကမမျှတတဲ့ကုန်သွယ်ရေးလုံဆောင်မှုတွေကြောင့်တရုတ်ကရောင်းချတာတက်ကိုအမေရိကန်ကအတော်လေးကိုပူဝယ်နေရတဲ့သဘောဖြစ်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပြီးတော့နှစ်ဖက်အစိမ့်မြင့်ကူစလေတွေဝါရှင်တန်ဒီစီမှာဆွေးနွေးခဲ့ပြီးတဲ့နောက်ဒီကြေညာချက်ပေါ်လာတာပါ။နိုင်ငံကုန်သွယ်ရေးမညီမျှမှုတွေကိုရှော့ချဖို့အတွက်တရုတ်နိုင်ငံဘက်ကအမေရိကန်ရဲ့ဝန်ဆောင်မှုနဲ့ကုန်ပစ္စည်းတွေကိုတိုးမြှင့်ဝယ်ယူသွားမယ်လို့ကတိပေးလိုက်ပါတယ်။အသေးစိတ်အစီအစဉ်တွေကိုတော့ရေးဆွဲဖို့အတွက်အမေရိကန်ဘက်ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့တရုတ်နိုင်ငံကိုတွဲရောက်မယ်လို့လည်းအမေရိကန်သမ္မတအင်ပီရိုကြေညာချက်မှာဖော်ပြပါရတယ်။ညာနာပစ္စည်းပိုင်ဆိုင်မှုကိုကာကွယ်ပေးဖို့အရေးကြီးတယ်ဆိုတဲ့အချက်နဲ့နိုင်ငံကုန်သွယ်ရေးမှာဒန်းတူညီမျှမှုရှိဖို့နှစ်ဖက်စလုံးကဆောင်ရွက်တော့ကြမယ်လို့လည်းအင်ပီရိုရဲ့ကြေညာချက်မှာဖော်ပြပါရတယ်။အထက်လွတ်တော်ဒီမိုကရက်တစ်ခေါင်းဆောင်လွှတ်တော်မတ်ချော့ချ်ရှူမာကတော့ဒီကြေညာချက်ဟာအပေါ်ယံအနည်းငယ်ကိုပဲဖော်ပြထားတယ်လို့ဆိုပါတယ်။အမေရိကန်ကုမ္ပဏီတွေဘက်ကအမေရိကန်နည်းပညာနဲ့စီးပွားရေးလှုပ်ရှားချက်တွေကန့်သတ်မှုတွေမလုပ်ဘူးဆိုတော့မှသူ့ရဲ့ဈေးကွက်ထက်ကိုအမေရိကန်အဝင်ခံမယ်ဆိုပြီးတော့မကြမကြာပြောနေတဲ့အကြောင်းအထက်လွတ်တော်မတ်ချော့ချ်ရှူမာကပြောပါတယ်။အမေရိကန်ပစ္စည်းတွေကိုရေတိုဝယ်ယူသုံးစွဲတဲ့သဘောနဲ့တော့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းခွေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်ကြားမှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေထွက်ခွာသွားဖို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကအသံချဲ့ဆက်တွေနဲ့ကြီးညာနေတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ကမြေပေါ်မှာဒုက္ခသည်6000လောက်ရှိနေပါတယ်။မနေ့စနေနေ့ကစပြီးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကအသံချဲ့ဆက်တွေနဲ့ကြီးညာနေတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မနေ့ပိုင်းအထိထပ်ခါတလဲလဲကြီးညာနေတဲ့အကြောင်းနဲ့မြန်မာဘက်ကကြေညာချက်ကြောင့်လူတွေချမှလည်းစိုးရိမ်နေကြတယ်လို့နေဆက်မြင့်ပေါ်မှာနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းရဲ့ခေါင်းဆောင်တူဖြစ်တဲ့မိုဟာမက်အာရစ်ကပြောပါတယ်ဒုက္ခသည်တွေကိုဘင်္ဂလီတွေလို့ခေါ်ဝေါ်ပြီးမြန်မာတရားစီရင်ရေးအောက်မှာရှိတဲ့ဒေသကနေထွက်သွားဖို့ဒါမှမဟုတ်ရင်တရားစွဲခံရမယ်လို့ဗမာရိုဟင်ဂျာဘာသာစကားတွေနဲ့သတိပေးကြေညာနေတယ်လို့လည်းသူကပြောပါတယ်ဒေသဆိုင်ရာဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကဒုတိယဗိုလ်မှူးကြီးမန်ဇူရူဟာဆန်ခန်ကတော့အခြေအနေကိုအနိကဆောင့်ကြည့်နေတယ်လို့ပြောပါတယ်။ဒုက္ခသည်စခန်းအနီးမြန်မာနေဆက်တလျှောက်ကတစ်ပင်တွေမှာအတန်ချက်ဆက်တွေချီပြီးတော့သတိပေးကြီးညာနေတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်အတွက်သဘောတူထားပေမဲ့လို့လည်းကြန့်ကြာနေတာပါ။ဌာနေပြန်ရေးလုပ်ငန်းစဉ်ကြန့်ကြာနေရတဲ့အပေါ်မှာလည်းတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြပါတယ်ရှင်။
အမေရိကန်မြောက်ကိုရီးယားထစ်သီးဆွေးနွေးပွဲဖြစ်မြောက်ရေးဆက်ပြီးတော့ဂျိုးပန်းနဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးတနင်္ဂနွေနေ့ကဆွေးနွေးခဲ့ပါတယ်။စင်ကာပူနိုင်ငံမှာလာမယ့်ဂျွန်လ12ရက်နေ့ကြာလို့ရှိရင်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန် M တို့နှစ်ဦးရဲ့တမိုင်းဝင်ထစ်သီးဆွေးနွေးပွဲဖြစ်လာရေးမှာမြောက်ကိုရီးယားဘက်ကလှုပ်လာနိုင်ခြေရှိတဲ့အတားအဆီးတွေကိုအကောင်းဆုံးဘယ်လိုရင်ဆိုင်ကင်တွယ်မလဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းတို့နှစ်ဦးမိနစ်20ကြာတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာပါ။လာမယ့်ဂျွန်လထစ်သီးဆွေးနွေးပွဲဟာနှစ်နိုင်ငံခေါင်းဆောင်တွေအတွက်ပထမဆုံးအကြိမ်ဖြစ်လာမယ့်အစည်းအဝေးပါ။မြောက်ကိုရီးယားဘက်ကမကြာသေးခင်ကာလကလှုပ်ရှားလှုပ်ဆောင်လာမှုတွေကိုခေါင်းဆောင်နှစ်ဦးအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးတန်းပြည်ညာရေးအတွင်းဝင်ယုံယောင်ချန်ကပြောပါရယ်။သမ္မတထရမ့်ရဲ့ဒီတောင်ကိုရီးယားသမ္မတမွန်းနှုတ်နှစ်ဦးဟာလာမယ့်အင်္ဂါနေ့ကျရင်ဝါရှင်တန်ဒီစီမှာတွေ့ဆုံကြဖို့လည်းရှိနေပါရယ်။တောင်ကိုရီးယားဘက်ကအမေရိကန်နဲ့ပူးတွဲစီရင်လေ့ကျင့်မှုဟာကျူးကျော်ရန်စဖို့ပြင်ဆင်ထားတာဖြစ်တယ်ဆိုပြီးတော့ဒီလေ့ကျင့်မှုတွေဆက်လုပ်မယ်ဆိုရင်တော့မြောက်ကိုရီးယားဘက်ကနေဂျွန်လထစ်သီးဆွေးနွေးပွဲမှာပါနိုင်မှာမဟုတ်ဘူးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကချင်းလျှောက်လာပါတယ်။ဒါ့အပြင်တောင်ကိုရီးယားက2016ခုနှစ်ကတည်းကရှိနေတဲ့မြောက်ကိုရီးယားစားသောက်ဆိုင်အလို့သမား12ဦးကိုလည်းပြန်အပ်ဖို့အတွက်မြောက်ကိုရီးယားချက်ချင်းဒီပွဲကတောင်းဆိုနေပါတယ်။ဒီမျိုးသမီးတွေပြန်လွှတ်ပေးခြင်းအဖြစ်မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းမှုအတွက်တောင်ကိုရီးယားဘက်ကဘလောက်လူလူလာလာရှိတယ်ဆိုတာပြသရရောက်မယ်လို့လည်းမြောက်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားဘက်ဒီမြောက်ကိုရီးယားဘက်ကမျိုးသမီးတွေကိုပြန်ပြီးဆွဲထားတာဆိုပြီးတော့မြောက်ကိုရီးယားကတော့ဆွဆွဲထားတာပါ။ဒါပေမဲ့လည်းဒီမျိုးသမီးတွေဟာသူတို့ဆန္ဒနဲ့သူတို့တောင်ကိုရီးယားမှာလာရောက်ခြေချနေတိုင်ကြတဲ့လူတွေဖြစ်တယ်လို့တောင်ကိုရီးယားဘက်ကအခိုင်အမာပြောဆိုနေပါတယ်
။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကဒုတိယ6နှစ်သက်တမ်းအတွက်ဒီကနေ့တင်းင်းကလေးတွေရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်ပါတယ်။ ဒီရွေးကောက်ပွဲကအာဏာရှင်ကိုနန်းတင်တဲ့ပွဲဆိုပြီးအတိုက်ခံတွေကသပိတ်မှောက်ထားသလိုနိုင်ငံတကာအသိုင်းအဝိုင်းဘက်ကလည်းအများအပြားကရှုတ်ချပြောဆိုထားကြတာပါ။တချင်းကကမ္ဘာထိပ်တန်းရေနံထုတ်လုပ်သူဗင်နီဇွဲလားနိုင်ငံမှာရေနံထုတ်လုပ်မှုကျဆင်းငွေကြေးဖောင်းပွားမှုဆန်းနှစ်ရိတ်ခါရှားပမှုပြည်ပခတ်တွေကြီးထွားနေပေမဲ့လို့လဲအရင်ကခီးတဲ့တင်ကာမောင်သမားလှုပ်ဖူးတဲ့တမရမဒူရိုရွေးကောက်ပွဲမှာအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။တမရမဒူရိုရဲ့အဓိကပြိုင်ဘက်ကတော့ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖာကွန်ဖြစ်ပါတယ်။ဒါပေမဲ့အေးဝင်ဂေလီအသင်းတော်ရဲ့သင်းအုပ်စရာဇေဘီယာဘာတူစီကလည်းမဒူရိုကိုဆန့်ကျင်တဲ့ဒုတိယမြောက်ကိုယ်စားလှယ်အဖြစ်ရှင်းပြနေတာကြောင့်ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖာကွန်အနိုင်ရရေးကိုအထိနာစေပါတယ်ရှင်။
နမကျော်အဆူရောဖြစ်တဲ့ Bob Dylan တယောက်ဒီ American ကြီးလက်တေးဂီတာကနေ Rock ဂီတာဘက်ကိုကူးပြောင်းလာတဲ့အနုပညာလမ်းမှာအဓိကကျတဲ့ဂီတာတစ်လက်မနေ့တုန်းကစနေနေ့ကလေလံပွဲတစ်ခုမှာဒေါ်လာ5သိန်းနီးပါးနဲ့အယောင်ထွက်သွားပါတယ်။1965ခုနှစ် Fender Telecaster အမျိုးအစားဒီဂီတာဟာ Dylan ရဲ့ဂီတာသမားတစ်ဦးဖြစ်တဲ့ Robbie Robertson ကပိုင်ဆင်တာဖြစ်ပြီးတော့ဒီဂီတာကို Dylan ရော Eric Clapton ရော George Harrison ရောသုံးဆွဲခဲ့ဘူးတယ်လို့လေလံကုမ္ပဏီဘက်ကပြောပါတယ်။ဒီဂီတာကိုဒေါ်လာ4သိန်းနဲ့6သိန်းကြားလီလံရမယ်ဆိုပြီးတော့ငကူကမျှော်လင့်ထားတာပါအဆိုတော့ Bob Dylan ရဲ့1964ခုနှစ်ကထုတ်ခဲ့တဲ့ The Times They Are Changing ဆိုတဲ့ American ကြီးလက်ရိုးရာဂီတာအမျိုးအစားကနေပြီးတော့1965ခုနှစ်မှာလူကြိုက်များခဲ့တဲ့ Like a Rolling Stone ဆိုတဲ့ Electronic Rock အမျိုးအစားသချင်းတွေအထိဒီဂီတာကိုအသုံးပြုလာတာကြောင့်ဆိုတော့ Bob Dylan ဂီတာဘဝမှာဒီဂီတာဟာအင်မတန်ကိုအမှတ်တရဖြစ်စေခဲ့ပါတယ်ခင်ဗျာ Direct from Washington
The Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန်တို့ကပြောပြပေးခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းကြားထဲမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအဲ့ဒီနေရာကနေအ мян ဆုံးထွက်ခွာသွားကြဖို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတယ်လို့နယ်စပ်မြင်းကနေဒုက္ခသည်တွေကပြောပါတယ်ဘဲမသွားစရာမရှိဘဲလုံခြုံရေးစိုးရိမ်ရလို့နယ်စပ်မြင်းထဲခိုလုံနေကြရတဲ့စားဝတ်နေရေးဒုက္ခတွေ့နေကြရတဲ့ထောင်ချီတဲ့နယ်စပ်မြင်းနေဒုက္ခသည်တွေကိုအခုလိုနှင်ထုတ်တာဟာလူသားချင်းစာနာမှုမရှိတဲ့လူရဲလို့ဒုက္ခသည်တွေနဲ့မောင်တော်ဒေသခံတွေကဝေဖန်ပါတယ်။ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ဖက်ကတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။အသေးစိတ်ကိုမတ်စုမုံကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်နိမိတ်စီယိုကြားနယ်စပ်မြင်းကြားထဲမှာပြီးခဲ့တဲ့နှစ်ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းအသက်ဘေးကနေလွတ်အောင်တိမ်းရှောင်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အနည်းဆုံး6,000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်။သူတို့တွေကိုဒီနယ်စပ်မြင်းကြားထဲကနေအ мян ဆုံးထွက်ခွာသွားကြဖို့မြန်မာအာဏာပိုင်နေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကမနေ့စနေနေ့ကနေစလို့တနင်္ဂနွေတနေ့လုံးမြန်မာဘာသာရိုဟင်ဂျာဘင်္ဂလီဘာသာနှစ်ဘာသာနဲ့အတန်ချဲ့ဆက်တွေတုံးထက်ခါအော်ဟစ်ပြီးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဝင်ဖို့အခက်ခဲရှိပြီးမြန်မာဘက်ကလည်းမပြန်ရဲကြသေးတဲ့ကလီငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေပါပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေမှာအခုလိုမျိုးမြန်မာဘက်ကနေအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတဲ့အတွက်အတော်လေးကြောက်လန့်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်ဦးအီစလန်ကအခြေအနေကိုပြောပြပါရယ်
မနေ့ကပါမနေ့ကသူတို့အဲ့လိုလုံးလိုက်မှရှိတဲ့ဒုက္ခရှင်များကိုမမဆရာဘက်ကအဲ့ဒီနေရာကနေဒုက္ခပဲလို့အဲဆိုဆွဲကြတယ်အခုတော့ဒုက္ခရှင်တွေကအဲ့ဒီလောကနေရာမှာပဲဆက်လက်နေတိုင်းတော့ဆက်နေရပါတယ်
သူတို့ရဲ့အသက်ဘေးအန္တရာယ်ကိုစိုးရိမ်လို့နိုင်ငံနယ်စပ်မြင်းကြားထဲမှာခိုလုံနေကြရတဲ့ဒုက္ခသည်တွေကိုအခုလိုနှင်ထုတ်နေတာကတော့လူသားချင်းစာနာမှုလုံးဝမရှိတဲ့လုပ်ရပဲလို့ရခိုင်ဒေသထဲမှာပဲတခြားနေရာမှာခိုလုံနေရစေမောင်းတော့ဒေသခံမြို့သကြီးကျေးရွာသားကိုလာထွန်းကလည်းပြောပါတယ်
ကျွန်တော်မြန်မာနိုင်ငံဘက်ကတော့တကာမဟုတ်ဘူးနကာမဟုတ်ဘူးအချင်းချင်းတွားပြီးတော့ချင်းချောက်တဲ့နေတွားတွေရှိတယ်ဒီဥပဒေတွေပါတွေကျွန်တော်အပါတာဟိုဒီလူသားချင်းစာနာမှုအနေနဲ့ဒီလူတွေကိုကြည့်ပါဒီလူတွေကဟိုမိမိရဲ့အိုးအိမ်တွေမင်းရှုခံရပြီးတော့တွေ့ပြနေရတဲ့လူတွေဖြစ်တယ်သူတို့ကဘာမှမဆင်ဘူး ပထမသူတို့ဟူဖေးကိုတွားဖို့တွားတာဒါမဲ့ဘင်္ဂလားဒေ့ရဲ့ဆွေရကလည်းဟူဖေးမှာလူများနေတယ်ဆိုပြီးတော့ပြည်မူဝင်ဘူးပထမဆိုတော့ဒီလူတွေကဒီဘက်မှာနေလိုက်တာအဲ့လိုဘာမှမရှိတဲ့လူတွေပြီးတော့အယားယာဆုံးဆုံးခံရတဲ့လူတွေကိုတွားပြီးတော့နေထိုးတဲ့ဟာကသိပြီးတော့လူသားမဆင်ဘူးလို့ကျွန်တော်တင်တာပဲနေတဲ့အဲ့ဒီ no man land ဆိုတဲ့ဟာကဒေနိုင်ငံမှာမှမပိုင်ဘူးမပိုင်ဘူးဆိုတော့ကျွန်တော်လူတွေကဒုက္ခရောက်တဲ့အချိန်မှာအေးနေရာမှာတွားနေတယ်အဲ့မှာစစ်တပ်ပဲအနေသွားပြီးတော့ချင်းချတာရှိတယ်
တနိုင်ငံနေဆက်မြင်ကြတဲ့နေထိုင်သူထောင်ချီတဲ့ဒုက္ခသည်တွေအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်နေတဲ့ဒုက္ခသည်ခုနှစ်သိန်းဟာသူတို့နေရရင်းကိုပြန်လာရဲကြဖို့ဆိုရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းသူတို့ဆုံးရှုံးနေနာခဲ့ရတာတွေကိုတရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အရေးတကြီးလိုအပ်ပါတယ်လို့လည်းကိုလာထုံးကဆိုပါတယ
်ပြန်လာဖို့ပြတာကဒီလူတွေလာပြီးတော့ဘယ်မှာနေမလဲပေါ့အဲ့ဒါတစ်ချက်ရှိတယ်ပြီးတော့လူတွေအတွက်ဟိုယာယီတီးတွေဆိုပြီးတော့စောက်တာရှိတယ်ဒါမဲ့ကျွန်တော်လူတွေကအဲ့ဒီမှာမနေရှင်ဘူးမနေရှင်ဘူးဆိုတာကကျွန်တော်တို့မှာကိုပိုင်အိုးနဲ့အိမ်နဲ့ရှိခဲ့တယ်အဲ့ဒါကိုမြန်မာအစိုးရဘက်ကမီးရှို့တယ်မီးရှို့တဲ့ဟာကိုကျွန်တော်တို့ပြန်ခေါ်ချင်ရင်ကျွန်တော်တို့ကိုအဲ့ဒါတွေစောက်ပေးရမယ်စောက်ပေးရကလည်းမိမိရဲ့မူလနေရာတွေမှာစောက်ပေးရမယ်ပြီးတော့အဲ့ဒါတစ်ချက်နောက်တစ်ချက်ကလုံခြုံရေးဆိုတာကဒီဘက်မှာလုံခြုံရေးတွေရှိတယ်စစ်တေးလေးရှိတယ်နေကြဆုံးလေးရှိတယ်ရည်ရည်လေးရှိတယ်ဒါမဲ့လုံချုံရေးဆိုတာကကျွန်တော်တို့ကအခါကွေမဖြေးတာအခါကွေမဖြေးရအပြင်ကျွန်တော်တို့ကိုပူပြီးတော့သူတို့ပဲနှိပ်စက်တာလေနောက်တစ်ချက်ကကျွန်တော်တို့လူတွေကအရင်ကတည်းကဟိုနိုင်ငံတော်ခွင့်ရေးတွေဆုံးရှုံးခံရတာရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကိုပြေးပြေးရမယ်ကျွန်တော်တို့ရဲ့အရင်နိုင်ငံတော်ခွင့်ရေးရခဲ့တဲ့နိုင်ငံတော်ခွင့်ရေးတွေကိုသူတို့ကပြန်ရုပ်သိမ်းတယ်ရုပ်သိမ်းတဲ့ဟာတွေကိုပြန်ဖြေးရမယ်ဆိုပြီးတော့ကျွန်တော်လူတွေကတောင်းဆိုနေတာအဲ့ဒါတွေမရမရှိတော့လူတွေပြန်လာဖို့ကျွန်တော်ကတော့မမြင်ဘူ
းလောလောဆယ်မှာတော့နေဆက်မြင့်နေဒုက္ခသည်တွေရောဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ဒုက္ခသည်တွေမှာမုတ်တုံမိုးရာသီရောက်လာခြင်းမိုးတက်လေပြင်းနဲ့လေမုန်တိုင်းဒဏ်ကိုခံနေရတာကြောင့်နေထိုင်ရေးကအတော်လေးဒုက္ခဖြစ်နေကြရတယ်လို့လေဒုက္ခသည်စခန်းတွေကိုယ်ကြီးစလန်းကပြောပါတယ်အခုလိုမျိုးနေဆက်မြင့်ပေါ်ကဒုက္ခသည်တွေကိုအတန်ချဲ့ဆက်နဲ့တုံးပြီးမောင်းထုတ်တာကိုမြမဘက်ကပြီးခဲ့တဲ့နှစ်ဆန်းပိုင်းကတကြိမ်ပြုတ်လုခဲ့ပေမဲ့နှစ်ဖက်တင်းမာမှုတွေဖြစ်ပြီးညှိနှိုင်းခဲ့ရပြီးတဲ့နောက်မှာတော့အခုလိုအတန်ချဲ့ဆက်သုံးနှစ်ထုတ်တာတွေကိုမြမဘက်ကယာယီရပ်တန့်ခဲ့တာပါမြမဘက်ကအတန်ချက်ဆက်တွေနဲ့နှင်ထုတ်နေပေမဲ့ဒုက္ခသည်တွေကတော့ဘဲမှမထွက်ခွာပဲနေထိုင်နေကြဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တက်တာဝန်ရှိတဲ့သူတွေဘက်ကတော့အခုလိုမျိုးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကနေဆက် CEO တစ်ယောက်ကတစ်ပင်နေမှာအတန်ချက်ဆက်တွေခြိနှောင်ပြီးအတန်လွှင့်နေတာကိုအနီးကပ်စောင့်ကြည့်နေကြပါတယ်ရှင်
။မတ်ဆုမွန်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးထိုင်ဝမ်နိုင်ငံတိုက်ပီမြို့ကအမှုပညာလက်ရာပြပွဲအကြောင်းတင်ဆက်ပေးပါမယ်။ထိုင်ဝမ်နိုင်ငံတိုက်ပီမြို့မှာကျင်းပတဲ့အမှုပညာတော်လှန်ရေးတိုက်ပီလို့အမည်ပေးထားတဲ့အမှုပညာလက်ရာပြပွဲမှာမြန်မာနိုင်ငံကအမျိုးသားပကြီးဆရာတဦးကပထမဆုံးအဖြစ်ဝင်ရောက်ပြသခွင့်ရခဲ့ပြီးဒေါအောင်ဆန်းစုကြည်ပုံတွေကိုမြန်မာငွေစက်ကူနဲ့ဒီဇိုင်းလုပ်ထားတဲ့သူ့ရဲ့အမှုပညာလက်ရာကိုခင်းကျင်းပြသခဲ့ပါတယ်။ကမ္ဘာနိုင်ငံတော်တော်များများကပကြီးပပုအမှုပညာအကျော်မော်တွေပါဝင်တဲ့ထိုင်ဝမ်နိုင်ငံကအမှုပညာပြပွဲအကြောင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ
်။ထိုင်ဝမ်နိုင်ငံတိုင်ပေမြို့တော်မှာမေလ18ရက်ကစတင်ကျင်းပတဲ့Art Revolution Taipei အမှုပညာတော်လှန်ရေး Taipei ဆိုတဲ့ ART အမှုပညာလက်ရာပြပွဲမှာကမ္ဘာတဝန်းကပကြီးဆရာတွေနဲ့ Installation Arts အမှုပညာရှင်တွေရဲ့ထောင်ချီတဲ့အမှုပညာလက်ရာတွေကိုခင်းကျင်းပြသထားတာပါထိုင်ဝမ်က ART အမှုပညာလက်ရာပြပွဲဟာပကြီးအမှုပညာရှင်တွေအတွက်ရောအမှုပညာလက်ရာစုဆောင်းဖို့လာရောက်ဝယ်ယူသူတွေအတွက်ပါဂျာဂန်ပွဲစား Agency တွေမလိုပဲအချင်းချင်းတိုက်ရိုက်တွေ့ဆုံနိုင်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ပကြီးဆရာမလည်းဖြစ်ပကြီးနီးပြလည်းဖြစ်တဲ့အဲလင်းချန်ကပြောပါတယ
်။他画了翁山书记这样的一个对缅甸来说一个非常
ဒီပွဲမှာပြသထားတဲ့တကွာလုံးကအမှုပညာလက်ရာတင်ပြပုံတွေကိုကြည့်ရင်မတူကွဲပြားတဲ့ယဉ်ကျေးမှုတွေကိုတွေ့နိုင်မှာပါ။အဲ့ဒီမှာဒီနှစ်အတွက်ထူးခြားချက်ကမြန်မာနိုင်ငံကလာတဲ့ပကြီးဆရာဇွဲရန်နိုင်ရဲ့ဒေါအောင်ဆန်းစုကြည်ပုံတူလက်ရာတွေပဲဖြစ်ပါတယ်။သူကမြန်မာပြည်ရဲ့ထင်ရှားတဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်ပါတယ်။ဆိုတော့ဒီပြဝဲကနေကဘာတလောကယဉ်ကျေးမှုတွေကိုလေ့လာနိုင်မှာဖြစ်ပါတယ်
။ဆေစုနေနဲ့ကြီးအာနာရှင်တွေအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေနေစဉ်သုံးနေတဲ့ငွေဆက်ကူတွေနဲ့ဒစေကောင်းတွေကိုအလွယ်တကူဖျက်သိမ်းခဲ့တဲ့တာရကတွေရှိပါတယ်။တချို့ငွေဆက်ကူတွေဆိုရင်ဒီကနေ့ခေတ်လူငယ်တွေတောင်မမြင်ဘူးကြတော့ပါဘူး။ဒါကြောင့်သူ့ရဲ့အမှုပညာလက်ရာမှာဒေါအောင်ဆန်းစုကြည်ရဲ့ပုံတွေကိုဗိုလ်ချုပ်အောင်ဆန်းပုံပါတဲ့ငွေဆက်ကူဟောင်းနေနဲ့ဒီဇိုင်းစင်နာတာပါလို့မြန်မာပကြီးဆရာကိုဇွဲရန်နိုင်ကပြောပါတယ
်အဲဒီပတ်စံတွေကကျွန်တော်တော့ဘုရားဆက်စပ်နေတာချက်သိမ့်လိုက်တဲ့ပတ်စံအဲပတ်စံတွေဖြတ်သိမ့်လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့ပတ်စံ ဒီပြဿနာတမှုတွေပြီးလို့ရှိရင်ဒီအရင်တော့ရနေခဲ့တဲ့ဒီဘုဇုတ်တစိဘုဇုတ်တစိရဲ့တမှုတွေပေါ့အဲ့ဒီအခုလိုဆိုရင်ကြောက်ပြက်လို့နေပါဖြစ်တယ်အဲ့ဒီတော့ now generation တစ်ခက်ပေါ့အဲ့ now now မျိုးစစ်တင်တာကိုပြင်မြင်ခွင့်ရအောင်အဲ့ဒီပြီးလို့ရှိရင်ဒီပြဿနာဟောတွေထိတိတ်တဲ့သဘောမျိုး
ပြဝဲရဲ့တနေရာမှာတော့သဘာဝသရုပ်မှန်အတွေးတွေခေတ်သစ်ပကြီးရေးနီကူဘီဇင်တွေရောကမ္ဘာပကြီးကျော်ပီကာဆိုရဲ့ရေးဟန်တွေနဲ့ပါပေါင်းစပ်ရေးထားတဲ့ဒက်ရှ်ပကြီးဆရာဇရခ်တန်ဂီရဲ့လက်ရာတွေကိုလည်းမြင်နိုင်ပါတယ်သူ့လက်ရာတွေကိုကြည့်ရင်ရေးနီရေးဟန်တွေရောထွေးထားတာပါအယောင်တွေသုံးနာပုံကထူးခြားတယ်လို့လူသိများတဲ့တရုတ်နိုင်ငံကပကြီးဆရာဝမ်ကျောက်ကြီးကပြောပါတယ်ပကြီးဆရာဇရခ်ရဲ့ပုံဖော်မှုအပေါ်သူ့အမြင်ကိုဝမ်ကျောက်ကြီးကရှင်းပြပါတယ
်။ဒီ問題我的富豪名字叫啥呢叫这个天堂渡。渡是渡河的渡。你看这个地方有个船。
ဒီပြည်ကနာမည်ကနေပန်ကိုဖြတ်တန်းခြင်းမှာတကယ်တော့မြစ်ကိုဖြတ်ကူးနေတာပါ။အဲဒီမှာလေဒီစင်းကိုတွေ့ရပါလိမ့်မယ်။ဘာကြောင့်လေပုံကိုထည့်ဆွဲထားရတာလဲဆိုတော့လူဘွားကနေကောင်းတဲ့ဘုံတစ်ခုကိုသွားဖို့ဆိုရင်စီးစရာရင်တစ်ခုလိုပါတယ်။ဒီမှာလေးဆိုတဲ့ရုပ်ဝတ္ထုကိုသုံးပြထားပေးမယ်။လူတွေကြားထဲမှာတော့လူတူကအခြားလူတူအတွက်ထားတဲ့စေနာကူညီမှုမျိုးကိုရည်ရွယ်ခြင်းလို့ဖြစ်ပါတယ
်။ဒီပြပွဲမှာရုပ်ရှင်ဇာတ်ကားတွေတုံးခဲ့တဲ့မော်တော်ကားပစ္စည်းအပိုင်းအစတွေကိုတုံးပြီးပေါင်းစပ်ဖွဲ့စည်းထားတဲ့အမှုပညာပြည့်ရုပ်တွေကလည်းလူတွေကိုဆွဲဆောင်နေပါတယ်။ထိုင်ဝမ်နိုင်ငံကဂျိုနာချိုးဟာအမှုပညာပစ္စည်းဝယ်ယူစုဆောင်သူတူဖြစ်တယ်လို့ဒီပြပွဲစီစဉ်သူတူလည်းဖြစ်ပါတယ်။သူက Transformers ရုပ်ရှင်စီးရီးထဲမှာပါတဲ့ Optimus Prime ဆိုတဲ့ဇာတ်ကောင်ကိုအရန်နှစ်သက်သူလည်းဖြစ်ပါတယ်။
本来要抛弃掉的这些废料后来呢他们把它收集起来然后呢就把它组装成一个
OBM's Prime 所以有形态的杂缸过顺便加入一个一些病人或是他的话အဲ့ဒီအစိပ်ပိုင်းတွေကတကယ်ဆိုရင်လွှင့်ပြရမယ့်အရာတွေဖြစ်ပေမဲ့အဲ့ဒီလိုအစိပ်ပိုင်းတွေကိုအမှုပညာပစ္စည်းအဖြစ်ပြန်ပြီးတော့ဖွဲ့စည်းထားတာမျိုးပါဒီလိုလောက်တာကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အကျိုးဖြစ်စေပါတယ်
ထိုင်ဝမ်နိုင်ငံမှာပြသတဲ့ Art Revolution Taipei 2018အမှုပညာပြပွဲကိုမေလ18ကနေ21ရက်နေ့ထိပြသပြီးအဲ့ဒီမှာနိုင်ငံပေါင်း84နိုင်ငံကအမှုပညာရှင်ပေါင်း450ကျော်ရဲ့အမှုပညာလက်ရာ4500ကျော်ကိုခင်းကျင်းပြသတာဖြစ်ပါတယ်ဒီပြပွဲကိုထိုင်ဝမ်နိုင်ငံမှာနှစ်စဉ်ကျင်းပပြီးအမှုပညာလက်ရာတွေကိုရောင်းချပေးတာလည်းဖြစ်ပါတယ
်ကိုညံဝင်းအောင်ပါရှင်အခုဆက်လက်ပြီးသဘာဝဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ကမ္ဘောဒီးယားနိုင်ငံအရှိတောင်ဘက်ကမ်းရိုးတန်းတစ်လျှောက်မှာရေနီသတ္တဝါတွေနေထိုင်ကျက်စားတဲ့ဒေသတွေပျက်စီးလာတာနဲ့ငါးအလွန်ကျွံဖမ်းဆီးတာတွေကြောင့်ကမ္ဘောဒီးယားရဲ့ရေတန်ဇာတနဲ့သဘာဝပတ်ဝန်းကျင်တွေပျက်စီးလာပါတယ်။တစ်ချိန်ကအလွန်ပိုးများခဲ့တဲ့ပြည်ကြီးငါးတွေတောင်ရှားပါသွားပြီလို့ဒေသခံငါးဖမ်းသမားတွေကပြောပါတယ်။ဒီအကြောင်းကို AP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်။
ကမ္ဘောဒီးယားနိုင်ငံစီဟန်နိုဗယ်မြို့နီးကံရိုးရံကရေတန်ဇာတာတွေဟာအဝေးကကြည့်ရင်တော့ပျက်စီးသေးတဲ့ပုံမရပါပဲအနီးကပ်ကြည့်လိုက်မယ်ဆိုရင်တော့ပျက်စီးစပြုတ်နေတာကိုတွေ့ရမှာပါရေနေသတ္တဝါတွေကျက်စားတဲ့နေရာတွေပျက်စီးလာတာနဲ့တရားမဝင်ကအလွန်ကျွံဖမ်းတာတွေကြောင့်ဒေသအတော်များများကရေနေသတ္တဝါတွေကွဲပြောက်လို့နေဖြစ်နေပါပြီတနာကြောက်တန်းတွေမှာလည်းတွေ့မြင်နေကြငါးတွေမတွေ့ရတော့ပါဘူးအခုလိုပျက်စီးပြောက်ွယ်လာတဲ့အဓိကအကြောင်းရင်းကတော့ထိုင်းနဲ့ဗီယက်နမ်နိုင်ငံကပိုက်ဆွဲငါးဖမ်းသင်္ဘောတွေကိုတရားမဝင်ဖမ်းဆီးခွင့်ပြုလာတာကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကမ္ဘောဒီးယားရေတပ်ကိုအဲ့ဒီဆက်လေတွေကရရရရလှထိုးပြီးတော့တရားမဝင်ငါဖမ်းနေကြတာပါတချို့ဆက်လေကြီးတွေရဲ့ငါဖမ်းပိုက်ကပင်လယ်ကျမ်းမြင့်ထိရောက်နေပြီးတော့ပိုက်ဆွဲရလမ်းကြောင်းတစ်လျှောက်မှာရှိတဲ့အရာအလုံးဖျက်ဆီးပစ်လိုက်တာပါဒီလိုပျက်စီးရတဲ့အထဲမှာငါးတွေမြို့ပွားတဲ့အရေးကြီးတဲ့အတိုက်လိုနေရာတွေလည်းပါဝင်ပါတယ်ဒီဒေသမှာဆက်လေနဲ့နေစဉ်ငါးနဲ့နှီးပါကြလမ်းညွန်လှုပ်လာတဲ့အင်္ဂလိပ်လူမျိုး Scott Jennings ကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ
် I do know they used to do dynamite fishing here as well a lot of trawling
ဒီနေရာမှာ dynamite ခွဲပြီးငါးဖမ်းခဲ့ဘူးလားတော့မသိပါဘူးပိုက်ချပြီးဖမ်းတာတွေကတော့အများကြီးပါဒေသခံတွေပြောရဆိုရင်တော့ဒီနေရာမှာငါးတွေလုံးဝပြုံးထိသွားတယ်လို့ဆိုကြပါတယ်အထူးသဖြင့်ကတော့ဒေသခံတွေစားသုံးကြတဲ့ပြည်ကြီးငါးတွေမျိုးတုံးသွားတာပါ
ဒေသခံတွေကပြည်ကြီးငါးကိုတရေစာအဖြစ်လမ်းတွေပေါ်မှာကင်ပြီးတော့ရောင်းချတတ်ပါတယ်တပိုင်မဲ့လဲကမ္ဘောဒီးယားကနေတရားမဝင်ဖမ်းထားတဲ့ပြည်ကြီးငါးတွေကိုထိုင်းနဲ့ဗီယက်နမ်ကစားတောက်ဆိုင်တွေမှာရောင်းချတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီနိုင်ငံတွေမှာတော့တရားမဝင်ငါးဖမ်းမှုကြောင့်ပြည်ကြီးငါးတွေရှာပါကုန်တဲ့အတွက်သူတို့ရဲ့ငါးဖမ်းဆက်လေတွေကမ္ဘောဒီးယားရစ်ပိုင်းနဲ့တည်းရောက်လာတာပါပြည်ကြီးငါးရောင်းတဲ့ဆိုချာဟင်းကအခုလိုပြောပါတယ
်
ဆီရီကနေဝယ်လာတဲ့ပြည်ကြီးငါးတွေကိုတစုနဲ့ကင်ပြီးကမ်းခြေတွေမှာလက်ရောက်ပါတယ်ကျမရဲ့ဖောက်တဲ့တွေကတော့နိုင်ငံခြားသားတွေနဲ့ကမ္ဘောဒီးယားလူမျိုးတွေပါသူတို့အားလုံးပြည်ကြီးငါးခင်ကိုကြိုက်ကြပါတယ်
စီဟန်နိုဗယ်မြို့နီးအောင်ရွာကတော့ပြည်ချင်းငါဖာမီလောက်ကင်စားတောင်းနေတဲ့ဒေသရဲ့နောက်ဆုံးကျန်တဲ့ရွာဖြစ်ပါတယ်။ ရွာခန့်တငါတဲ့ရိကတချို့နေရာတွေမှာပြည်ကြီးငါတွေရှိပေမဲ့လည်းဗီယက်နမ်ငါဖန်ဆက်လီကြီးတွေရောက်လာပြီးကြတဲ့ကရှာပါကုန်ပြီလို့ပြောပါရယ်မိသားစုစာဝန်ကြီးအတွက်အခြားရေသတော်တွေကိုလည်းဖမ်းနေရပြီလို့ပြည်ကြီးငါဖမ်းတဲ့တငါတဲ့ဘန်ချီယာကပြောပါရယ
်မြန်မာဗီယက်နမ်တဲ့အဲ့ကျိုးမရော
ဗီယက်နမ်ငါဖန်ဆက်လီကြီးတွေရောက်လာကြတဲ့ကပြည်ကြီးငါတွေတိတ်မမီတော့ပါဘူးဒီနှစ်တော့ကျွန်တော်လုံနေကြအလုံနဲ့မဖြစ်တော့တဲ့အတွက်ကနန်းပိုက်တွေချရပါရယ်နောက်ပြီးငါးများကြိတ်တွေနဲ့လည်းဖမ်းရပါတယ်။ကနန်းကောင်လှလှတွေတော့မိပါတယ်။ပြည်ကြီးငါးတွေတိတ်မမိတော့တဲ့အတွက်ကနန်းတွေဖမ်းရတာပါ
။ပြည်ကြီးငါးတွေဟာတုံယုံဖမ်းမိဖို့မလိုတဲ့အတွက်အခုလိုရှာပါလာတာဟာကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။ပြည်ကြီးငါးတွေဟာပင်လယ်ကျမ်းမြေအနေမှာနေထိုင်ကျဆားကြတာပါ။ဒီကတချို့တငါတွေတွေကလက်စစ်ပိုက်ကွန်ထဲနဲ့ပြစ်ပြီးဖမ်းတဲ့အတွက်ဖမ်းမမိပဲကြံနေတဲ့ရေသတော်တွေခုံထွက်လာပြီးပိုက်ကွန်ထဲမှာမိသွားတာပါ။ငါဖန်ဆက်လေအသေးစားတွေကပီချင်းက10ကီလိုလောက်နှိမ့်စင်ဖမ်းမိပြီးတော့တကီလိုကို5ဒေါ်လာနဲ့ပြန်ရောင်းပါတယ်။ဒါကြောင့်ပီချင်းကကီလိုရားနဲ့ချီပင်လယ်ထဲမှာနှိမ့်စင်အဖန်ခန့်နေရတာပါ။တန်ငါသေးတွေလည်းတစ်လကိုဒေါ်လာ900ကနေ600အထိရကြပါတယ်။တဟာကုန်းမြေပေါ်ကအလုပ်သမားတွေရတဲ့ဝင်ငွေရဲ့နှဆဖြစ်ပါတယ်။ဝင်ငွေကောင်းဝင်မဲ့ပီချင်းကားတွေရဖို့ပိုခက်ခဲလာတယ်လို့တန်ငါသေးခီအတစ်ကပြောပါတယ်။
လွန်ခဲ့တဲ့10နှစ်လောက်ကဆိုရင်ပင်လယ်ထဲမှာငါးတွေအများကြီးပဲဗျအခုတော့ငါးဖန်ဆက်လေတွေလည်းအများကြီးပဲအထူးသဖြင့်ဒီနေရာမှာပြည်ကြီးငါးဖန်တဲ့ဆက်လေတွေအတော်များတဲ့အတွက်ပြည်ကြီးငါးတွေတိတ်မကြံတော့ပါဘူးတချို့တော့ရှိသေးတယ်ဆိုပေမဲ့အရင်ကလောက်တော့မများတော့ပါဘူးနေနေပါပါပဲကြံပါတော့တယ
်ကမောရီးယားပင်လယ်တယံစာရထိန်းသိမ်းရေးဌာနရဲ့အဆိုအရထိန်းသိမ်းရေးလုပ်ငန်းတွေအသေးချာပြန်လုပ်မယ်ဆိုရင်အမြန်ဆုံးပြန်ကောင်းလာနိုင်တယ်လို့ဆိုပါတယ်ဆီယန်နိုဗယ်မြို့နီရေပြင်းနယ်နမိတ်ကိုရှင်းနေတတော်ဝါထိန်းနေရဥယျာဉ်ဖြစ်ဖန်နေလိုက်ကြောင်းကမ္ဘောဒီးယားအစိုးရကဖေဗူရီလမှာကြေညာလိုက်တဲ့အတွက်ဒီဒေသကရင်းနေတတော်ဝါတွေမျိုးဆက်ပြန့်ပွားရေးအထောက်ကူဖြစ်ဖို့ကြီးမားတဲ့မျှော်လင့်မှုတွေလည်းရှိလာနေပါတယ်။ကမ္ဘောဒီးယားသဘာဝပတ်ဝန်းကျင်ထိန်းနေရဝန်ကြီးဌာနရဲ့အစိုးရကန့်ချေတလျှောက်နဲ့ရင်းနေတတော်ဝါထိန်းနေရဥယျာဉ်ကိုစောင့်ကြည့်ရေးတပ်ဖွဲ့ဝင်30နဲ့အချင်းပြည့်ကင်းလက်စောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်
။မနန်းလောင်စီစဉ်တင်ဆက်ပေးခဲ့တာပါ။တော်တာရှင်တွေနားဆင်နေကြရတာကတော့ VOA American အတန်ရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့ဂျန်နေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင
် American ပြည်တော်စု Texas ပြည်နယ် Santa Fe ထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုကြောင့်အများစုကျောင်းသားတွေအပါအဝင်လူ၁၀ဦးသေဆုံးခဲ့ရပြီးတန်ရာရသူ73ဦးထိရှိလာကြောင်းအနာပိုင်းတို့ပြောဆိုထားတာနဲ့အတူစန်တာဖေးလူမှုအတိုင်းဝိုင်းချမှာတော့ဝန်내ခြေကွယ်နေကြပါတယ်လွတ်တော်မှာရန်ဒီဝက်ဘနာကတော့စီးလုံးညီညွတ်မှုနဲ့အတူတကွကြော်လွှားကြဖို့မနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်ကျူဘားနိုင်ငံမှာတောက်ချနေတော့ကလင်းရင်ပြတ်ကျခဲ့ပြီးလင်းရင်ပေါ်ပါတည်ဆုံသွားတဲ့သူတွေအတွက်တနိုင်ငံလုံးခြေကွယ်ဝန်내မှုအဖြစ်နှစ်ရက်တာသတ်မှတ်ထားပါတယ်တောက်ချနေကလင်းရင်ပြတ်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ကဆီကိုကခီးတဲ့တချို့အပါအဝင်လူပေါင်း109ဦးသေဆုံးခဲ့ရပါတယ်။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးကသဘုံတို့နောက်ဆုံးထိန်းချုပ်ရာဒေသကနေအစ္စလာမစ်အစွန်းရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေတဲ့အကြောင်းဆီးရီးယားရေစောင့်ချီရေးအဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစွန်းရောက်ကပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်။ယာမုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆက်လို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ပြည်တင်ခြေဆိုင်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလုံငွေပြနေတဲ့ကိစ္စကိုတည်ရတတာရှော့ချနိုင်ဖို့ခြေလှမ်းရက်တွေကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံအကြားသဘောတူညီချက်ရပြီလို့နှစ်ဖက်စလုံးကပြောဆိုထားပါတယ်တရုတ်နိုင်ငံဘက်ကမမျှတတဲ့ကုန်သွယ်ရေးလှုပ်ဆောင်မှုတွေကြောင့်တရုတ်ကရောင်းချတာထက်ကိုအမေရိကန်ကအတော်ပိုဝယ်နေရတဲ့သဘောဖြစ်တယ်လို့အမေရိကန်ကဆွဆွဲပြီးနှစ်ဖက်ဆင့်မြင့်ကိုယ်စားလှယ်တို့ဝါရှင်တန်ဒီစီမှာဆွေးနွေးခဲ့ကြပြီးတဲ့နောက်မှာဒီကြေညာချက်ပေါ်ထွက်လာတာပါရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေစီစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Tech Zone ညိုက်ဖြစ်ပါတယ်။ VOA American အတန်များညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America,
Washington.
Thank you.